Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် February လ၂ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီစီစဉ်တွေကိုလိုင်းဒိုမီတာ7925ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညနေခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ဗျာရှင်ကျမသင်္ကီထိုက်ပါအမေရိကန်ပါတီကြီး၂ရက်တူရဲ့ပထမဆုံးပါတီတွင်သမ္မတလောက်အမည်တင်သွင်းမှုတွေကိုတော့မနေ့တင်းတင်းလာနေကအိုင်အိုဝါပြည်နယ်ကနေစတင်လိုက်ပြီးဖြစ်ပါတယ် IS Islamic အစွန်းရောက်တွေကိုခြေမုံရေးနိုင်ငံတကာရဲ့ဆောင်ရွက်ချက်တွေကလမ်းကြောင်းမှန်ပေါ်ကိုရောက်ရှိနေပြီဖြစ်ပေမဲ့ဒေသရင်းတည်ငြိမ်ရေးကိုတိုးမြှင့်လုပ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရံနိုင်တဲ့အတူညှိညာပေးပါမယ်ရှင
်ကောင်းပါပြီပြုတ်ပြင်ပြောင်းလဲရေးကိုအမှန်တကယ်လိုလားတယ်ဆိုတာကိုပြသတဲ့အနေနဲ့ပညာရေးပြုတ်ပြင်ပြောင်းလဲပေးဖို့ညဉ့်ညမ်းစွာဆန္ဒပြခဲ့သူတွေကိုလက်ရှိအစိုးရကအ мян ဆုံးလှုပ်ပေးတဲ့ဆိုတဲ့သတင်းမှာကတော့
ဒီမိုကရေစီပညာရေး
ကိုရေးကိုရေး
ကျောင်းသားတမန်တော်များလူလတ်စွာဝယ်စီဝေးရရှိရေး
ကိုရေးကိုရေ
းကိုကျောင်းသားတွေ
ဖန်ဆီးခံထားရသူတွေကိုဒီကနေ့ရုံထုတ်ချိန်တရားရုံးရှိကကြွေးကြော်တန်တွေပါရှင်အပြည့်စုံကိုတော့မကြခင်ကြားရဖို့ရှိပါတယ်ဒါအပြင်သမရအနေနဲ့ရာထူးကနေထွက်ပြီးနိုင်ငံရေးထဲမှာဆက်လက်ရပ်တည်ဖို့ရှိနေပြီးအတိုက်ခံအနေနဲ့ရှေ့ဆက်နိုင်ငံရေးခီးကိုဆက်သွားဖို့စီစဉ်ထားတဲ့သဘောရှိနေတဲ့တဲ့တွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆင်းရဲချို့တဲ့အကြောင်းသူအကြောင်းသားတွေအတွက်ရည်ရွယ်ပြီးမျှဝေခြင်းဆိုတဲ့လူမှုကူညီရေးအစီအစဉ်တရက်ကိုစတင်လိုက်တဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
။ American ပြည်ထောင်စု Iowa Caucus လို့ခေါ်တဲ့ Iowa ပြည်နယ်တွင် Republican Party ရဲ့ပါတီတွင်သမ္မတလောက်အမည်တင်သွင်းမှုတွေမှာအထက်လွှတ်တော်အမတ် Ted Cruz ကဘီလီယံနာတထေးကြီး Donald Trump ကိုအနိုင်ရသွားပါတယ်။Democratic Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ဘားမောင်အထက်လွှတ်တော်အမတ် Bernie Sanders တို့ကတော့မဲရလအတူတူနှိပါရရှိခဲ့ပါတယ်။ Texas လွှတ်တော်အမတ် Ted Cruz ကထောက်ခံမဲ28ရာခိုင်နှုန်းရရှိခဲ့ပြီးတနိုင်ငံလုံးအတိုင်းအတာနဲ့လူကြိုက်များမှုမှာထိတ်တန့်ပြေးနေတဲ့ Donald Trump ထက်3မှတ်ခွဲအသာစီးရခဲ့တာဖြစ်ပါတယ်။ Florida အထက်လွှတ်တော်အမတ် Marco Rubio ကတော့မဲရလ23ရာခိုင်နှုန်းရရှိခဲ့တာကြောင့် Republican Party ရဲ့ပင်မအမကန်ကိုယ်စားလှယ်တွေကြားဦးဆောင်သူဖြစ်လာပါတယ်။ Democratic Party ဘက်မှာတော့မဲရလ94ရာခိုင်နှုန်းကိုရေးတွက်အပြီး Hillary Clinton က Bernie Sanders ထက်ဓာတ်သမ2ရာခိုင်နှုန်းလောက်ပဲအသာစီးရနေပြီးအပြတ်အသတ်အနိုင်ရတယ်လို့ပြောလို့မရတဲ့အနေအထားမှာရှိနေပါတယ်။တနည်းကြားပြင်းထန်စည်းရုံးမှုတွေအကြီးအကျယ်ခံမှန်းပြောဆိုမှုတွေအပြီးအခုပထမဆုံးထွက်ပေါ်လာတဲ့ရလတ်တွေကတော့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုဘလောက်ရှိသလဲဆိုတာကိုဖော်ထုတ်လိုက်တာလည်းဖြစ်ပါတယ်
။ Syria ပြည်တွင်းဆက်ဆုံးသက်ရေးဆွေးနွေးပွဲတွေကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ဒုတိယနေ့အဖြစ်ဆက်လက်ဆွေးနွေးခဲ့ကြပြီးတော့နှစ်ဖက်စလုံးကအပြစ်ခတ်ရစဲရေးဖြစ်ဖို့အတွက်ကောင်းမွန်တဲ့စိတ်ဆန္ဒတွေမရှိဘူးလို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲလိုက်ပါတယ်။အတိုက်ခံဖွဲ့တွေနဲ့ဆွေးနွေးပြီးတရက်ကြာမှာတော့ကုလသမဂ္ဂကိုယ်စားလှယ် Stephen de Mistura ဟာစီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့အစည်းနဲ့ဒီကနေ့အင်္ဂါနေ့မှာတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။အမေရိကန်၊ရုရှား၊အီရန်၊ဆော်ဒီ၊တူရကီနဲ့တခြားနိုင်ငံတွေပါဝင်တဲ့စီးရီးယားရေးထောက်ခံအားပေးတဲ့နိုင်ငံတကာအဖွဲ့တွေအနေနဲ့လည်းစီးရီးယားနိုင်ငံမှာအပြစ်ခတ်ရစဲရေးဖြစ်လာဖို့အတွက်သူတို့ပေးထားတဲ့ကတိတွေတိုင်းလှုံ့ဆော်ကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။တလင်းလောင်းနေ့ကဆွေးနွေးပွဲတွေစတင်ချိန်မှာပဲစီးရီးယားအစိုးရတပ်တွေဟာဒမတ်စကပ်စ်မြို့အနောက်တောင်ဘက်ကသဘုံတွေထိန်းချုပ်ထားတဲ့မော်ဒာမီယာမြို့မှာတိုင်ကီဘုံးတွေကျဲပြီးတိုက်ခိုက်ခဲ့သလိုအလက်ပိုမြို့မြောက်ပိုင်းကိုလည်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။တဘုံတွေထိန်းချုပ်ထားတဲ့ရက်သားတွေနေထိုင်တဲ့ဒေသတွေကိုလေကြောင်းကနေတိုက်ခိုက်တာတွေရပ်တန့်ဖို့အတိုက်ခံတွေဘက်ကတောင်းဆိုလိုက်ပြီးတော့ Syria အစိုးရအနေနဲ့ငြိမ်းချမ်းရေးအတွက်ကောင်းမွန်တဲ့ခြေလှမ်းတွေကိုလမ်းဖို့ပြက်ကွက်တဲ့ဆိုရင်ဒီဆွေးနွေးပွဲကိုဆက်လက်မဆွေးနွေးဘူးလို့လည်းချင်းချောက်လိုက်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုတွေကိုရပ်တန့်ဖို့နဲ့တဘုံတွေထိန်းချုပ်ထားတဲ့နေရာတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးခွင့်ပြုဖို့နဲ့ပတ်သက်ပြီးတော့Demistura C ကနေပြီးတော့အပြူသောဆောင်တဲ့တုံ့ပြန်မှုတွေကိုတင်းလာနေမှာရခဲ့တယ်လို့တော့အတိုက်ခံအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ခင်ဗျာ
IS အစွန်းရောက်တွေကိုခြေမှုံရေးနိုင်ငံတကာရဲ့အရေးယူဆောင်ရွက်ချက်တွေကလမ်းကြောင်းမှန်ပေါ်မှာရှိနေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ဒါပေမဲ့လီဗျားနဲ့အီရတ်နိုင်ငံတွင်တည်ငြိမ်အေးချမ်းရေးအတွက်အထောက်အပံ့ဖြစ်စေဖို့တိထက်ပို့လုပ်ဖို့လိုတယ်လို့သတိပေးပါတယ်နိုင်ငံပေါင်း20လောက်ကကိုယ်စားလှယ်တွေနဲ့ IS အစွန်းရောက်တွေကိုတိုးမြင့်ခြေမှုံရေးဆွေးနွေးကြမယ်။ရောမမြို့တော်ကဝန်ကြီးအဆင့်ဆွေးနွေးပွဲအဖွဲ့မှဝန်ကြီးကယ်ရီမိန့်ခွန်းပြောဆိုတာဖြစ်ပါတယ်။ လီဗျားနိုင်ငံရဲ့ရေနံအရင်းအမြစ်အများပြားနဲ့အတူလီဗျားနိုင်ငံတွင်းမှာနေမျိုးတွေထိန်းချုပ်ထားတဲ့စစ်သွေးကြွတွေရဲ့အန်ဒီယေဂိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကအထူးအလေးပေးပြောဆိုပြီးဒီအခြေအနေကနေကာကွယ်နိုင်မှုအတွက်ညွန်ပေါင်းအစိုးရတဲ့ဖွဲ့စည်းနိုင်ရေးနီးစပ်တဲ့သဘောတူညီချက်တစ်ခုရရှိဖို့ကလည်းအချိန်ယူရအောင်မယ်လို့ပြောပါတယ်စီးရီးယားနိုင်ငံတွင်ကအခြေအနေတွေကိုဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းမကြုံဘူးသေးတဲ့ကပ်ဘေးဆိုင်မှုကြီးလို့သုံးနှုန်းပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေကိုအာရုံစိုက်ကြဖို့ကိုလည်းဝန်ကြီးကယ်ရီကတိုက်တွန်းသွားပါတယ်
အမေရိကတိုက်မှာလူ၄သန်းလောက်ယောဂကူးစက်လာနိုင်တဲ့ Zika virus ပိုးပြန့်ပွားတာကိုကူညီနိုင်ဖို့အတွက်ရန်ကုန်ငွေတွေသုံးစွဲဖို့အရေးပေါ်ပန်ကြားချက်တရက်ကိုနိုင်ငံတကာကြက်ချင်ီအဖွဲ့ကထုတ်ပြန်လိုက်ပါတယ်ဒေသတွင်းဒီပြဿနာကိုဖြေရှင်းတဲ့နေရာမှာကူညီပေးဖို့အတွက်အမေရိကန်ဒေါ်လာ 2.3 သန်းပေးဖို့နိုင်ငံတကာကြက်ချင်ီနဲ့လာဂျန်နီအဖွဲ့ကပန်ကြားလိုက်တာဖြစ်ပါတယ် Zika virus ပိုးကြောင့်ကလေးသင်ငယ်တွေဟာ microcephaly လို့ခေါ်တဲ့ဦးနှောက်သေးခေါင်းသေးဦးနှောက်အာယုံကျော်အာယုံချိုယွင်းမှုယောဂါတွေဖြစ်ပေါ်လာနေတယ်လို့အမှတ်ယူနေကြတာဖြစ်ပါတယ် Zika virus ယောဂါပိုးပြန့်နှံ့မှုဟာတစ်ကမ္ဘာလုံးအရေးပေါ်အခြေအနေအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတနင်္လာနေ့မှာကြေညာပါတယ်ဒီနှစ်တွင်းလူပေါင်း၄သန်းလောက်အထိဒီ virus ပိုးကူးစက်ခံရနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကခန့်မှန်းထားပါတယ်ဇန်နဝါရီလကုန်အထိ Zika virus ပိုးဟာနိုင်ငံပေါင်း24နိုင်ငံမှာဖြစ်နေတယ်လို့အတည်ပြုပါတယ်အခုချိန်ထိတော့ဒီ virus ပိုးကိုကူးသနိုင်တဲ့ဆေးဝါးမရှိသေးပါဘူးခင်ဗျာ
အာဖဂန်နစ္စတန်အရှေ့ပိုင်းဒေသကမတိမငြိမ်ဖြစ်နေတဲ့ဒေသတွင်အမေရိကန်ရဲ့အထောက်အပံ့နဲ့လေကြောင်းတိုက်ခိုက်မှုတွေဆင်နွှဲခဲ့တာမှာ IS အစွန်းရောက်တွေရဲ့ရေဒီယိုအသံလွှင့်ယုံအင်တာနက်ဆက်သွယ်ရေးနဲ့တခြားအဆောက်အုံတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကဒီကနေ့အင်ကာနီမှာပြောဆိုပါတယ်လေကြောင်းတိုက်ခိုက်မှုအတွင်းနန်ဂါဟာခရိုင်တွင်းက IS အစွန်းရောက်တွေရဲ့ Voice of Caliphate အသံလွှင့်ဌာနရဲ့ဝန်ထမ်း9ယောက်အပါအဝင် IS အစွန်းရောက်တိုက်ခိုက်ရေးသမား29ဦးတေဆုံးခဲ့တယ်လို့ခရိုင်ပြောခွင့်ရက VOA ကိုပြောပါတယ်။မနေ့တနင်္လာနေ့နေကင်းပိုင်းစစ်စင်ရေးနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေကိုထုတ်ဖော်တဲ့အချိန်မှာပဲ VOA ကိုအတည်ပြုပြောဆိုခဲ့တာဖြစ်ပါတယ်။ IS အစွန်းရောက်တွေဌာနချုပ်အဖြစ်ဖွင့်လှစ်ထားတဲ့တောင်ထူထက်တဲ့အချင်းအရက်ကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။IS အစွန်းရောက်တွေကအချင်းရက်မှာခြေဆိုင်ပြီးအာဖဂန်နစ္စတန်နိုင်ငံတွင်ဩဇာအာဏာချဲ့ထွင်ဖို့နဲ့တိုက်ခိုက်မှုတွေပေါ်ဆောင်ဖို့အတွက်ကြိုးစားနေတာဖြစ်ပါတယ
် VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်ဥရောပတလွာတရုတ်ရဲ့စီးပွားရေးအခြေချမှုကအတော်အတန်နေရာရလာတာကြောင့်ဥရောပတိုက်အတွင်းတရုတ်အစိုးရရဲ့ခြေလှမ်းအပေါ်မှာစိုးရိမ်မှုတွေထွက်ပေါ်လာပါတယ်ဒီလပိုင်းနဲ့အတွင်းမှာပဲတရုတ်ကုမ္ပဏီတွေကဗြိတိန်နိုင်ငံတွင်းနျူကလ িয়ার ဆက်ရုံတစ်ခုတည်ဆောက်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြသလိုဂရိစိတ်ကမ်းတစ်ခုရဲ့ရှယ်ယာအများစုကိုလည်းဝယ်ယူခဲ့ပါတယ်။နောက် EVRD လို့ခေါ်တဲ့ပြန်လည်တည်ဆောက်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာဥရောပဘဏ်မှလည်းပါဝင်လာခဲ့ပါတယ်။ပေါ်တူဂီဘောလုံးအဖွဲ့ချုပ်နဲ့လည်းငွေကြေးထောက်ပံ့ရေးမနစ်တင်းလာနေကတရုတ်ကုမ္ပဏီတစ်ခုတို့သဘောတူလက်မှတ်ရေးထိုးလိုက်တဲ့ကိစ္စဟာလည်းအငင်းပွားစရာဆောင်ရွက်ချက်တစ်ခုဖြစ်လာခဲ့ပါတယ်။သဘောတူညီချက်အရပေါ်တူဂီဘောလုံးအဖွဲ့ချုပ်အနေနဲ့သူ့ရဲ့ဘောလုံးအသင်း10သင်းမှာတရုတ်ကစားသမား2ဦးစီထည့်ပြီးကစား권ပေးရမှာဖြစ်ပါတယ်။ဒီအချက်ကြောင့်ပဲပေါ်တူဂီဘောလုံးအဖွဲ့ချုပ်တာဝန်ရှိသူတချို့နဲ့ကစားသမားတချို့ရဲ့စန့်ကျင်ကန့်ကွက်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။တရုတ်ရဲ့အန်တီမရီမန်းချက်ကတော့ဥရောပတိုက်အတွင်း One Belt One Road OVOR အစီအစဉ်လို့ခေါ်တဲ့တခုတည်းသောရပ်ဝင်တခုတည်းသောလမ်းကြောင်းအစီအစဉ်ရီမန်းချက်ကိုတိုးချဲ့လိုခြင်းပဲဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်အထူးစစ်ခုံရုံးကဆေးရသမှုကျူးလွန်ခဲ့တဲ့သူနောက်ထပ်နှစ်ဦးကိုအင်္ဂါနေ့ကတည်တံချမှတ်လိုက်ပါတယ်1982ခုနှစ်ကပါကစ္စတန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးတောင်းဆိုခဲ့တဲ့စစ်ပွဲအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာလူသတ်မှုပြန်ပြီးဆွဲမှုလူရဲမှုတွေနဲ့ပတ်သက်ပြီးပြစ်မှုကျူးလွန်တယ်ဆိုတာကိုတွေ့ရှိပြီးနောက်အခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်အိုဘိုင်ဒူတဟာနဲ့အတောရော့ဂ်မန်နိုနီတို့နှစ်ဦးဟာ1982ခုနှစ်စစ်ပွဲအတွင်းလူ9ဦးသေဆုံးခဲ့တဲ့အမှုမှာပါဝင်ပတ်သက်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာကအဖွဲ့ဝင်3ဦးပါဝင်တဲ့အဲ့ဒီခုံရုံးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးဟာ1982ခုနှစ်အောက်တိုဘာ19ရက်နေ့ကပါကစ္စတန်စစ်သားတွေနဲ့ထရိုကိုနာခရိုင်ကရွာကိုတိုက်ခိုက်တဲ့နေရာမှာအကူအညီပေးခဲ့တယ်လို့အစိုးရရှင်းနေတွေကဆိုပါတယ်။ဒါပေမဲ့သူတို့ကတော့သူတို့မှအပြစ်မရှိဘူးလို့ထွက်ဆိုခဲ့ပါတယ်။1982ခုနှစ်ကရှေ့ပါကစ္စတန်နဲ့နောက်ပါကစ္စတန်ကြားကုလားကြားစစ်ပွဲအတွင်းပါကစ္စတန်စစ်သားတွေက အရှေ့ပါကစ္စတန်မှာရှိတဲ့ဒေသခံတချို့ရဲ့အကူအညီနဲ့လူ3သန်းတပ်ပစ်ခဲ့ပြီးတော့အမျိုးသမီး2000ကျော်ကိုအရမပြုကျင့်ခဲ့တာဖြစ်ပါတယ်။အဲ့ဒီစစ်ပွဲပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံဟာပါကစ္စတန်ကနေခွဲထွက်ပြီးတော့တရားလွတ်လပ်တဲ့နိုင်ငံအဖြစ်ရပ်တည်ခဲ့တာဖြစ်ပါတယ်။ဒီခုံရုံးကတော့ဝန်ကြီးချုပ်ရှေခ်ဟစီနာက2010ခုနှစ်မှာတည်ထောင်ခဲ့တာဖြစ်ပြီးတော့အဲ့ဒီချိန်ကစတင်ပြီးတော့လူ21ယောက်ကိုတည်တံချမှတ်တာအပါအဝင်25ယောက်ကိုပြစ်ဒဏ်စီရင်ချမှတ်ခဲ့ပါတယ်ခင်ဗျာ။
တရုတ်တာဝန်ရှိသူတဦးမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုရောက်ရှိနေပါတယ်။မြောက်ကိုရီးယားတို့ကဟိုက်ဒရိုဂျင်ဘုံးကိုအောင်းအောင်းမြင်းမြင်းစမ်းသပ်နိုင်ခဲ့ပြီလို့ပြောဆိုလိုက်တဲ့ဇန်နဝါရီလ6ရက်နေ့ကနိုင်ငံရဲ့စရုပ်ထမြောက်အကြီးနျူကလ িয়ার စမ်းသပ်မှုနောက်ပိုင်းတရုတ်နိုင်ငံရဲ့ကိုရီးယားကျွန်းဆွယ်ကြီးရအထူးကိုယ်စားလှယ်ဝူဒဝီရဲ့မြောက်ကိုရီးယားခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့အမေရိကရေးရာဌာနဒုတိယညွှန်ကြားရေးမှူးပတ်ဆုံအီကတရုတ်ကိုယ်စားလှယ်ဝူကိုပြုံယမ်းလေစေအထူးအရေးကြီးပုဂ္ဂိုလ်များကိုကြိုဆိုတဲ့နေရာကနေကြိုဆိုခဲ့ပါတယ်ရှင်
။မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ရဲ့ကိုပိုင်ဗန်စင်းတဲ့ကိုအမေရိကန်ဒေါ်လာတန်း900ကျော်ထည့်သွင်းခဲ့တဲ့ငွေကြေးရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့မလေးရှားရှင်းနေချုပ်ကတရားမစွဲဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာမလေးရှားတရားရေးဝန်ကြီးဟောင်းကတရားစွဲဆိုလိုက်ပါတယ်။ဝန်ကြီးချုပ်နဲ့ဆက်နွယ်ပြီးတော့အကျွေးတင်နေတဲ့နိုင်ငံတော်ရဲ့ယင်းနှီးမြှုပ်နှံမှုရန်ပုံငွေအပေါ်စုံစမ်းစစ်ဆေးနေတဲ့အောက်ကြီးလိုက်ဆောင်မှုတိုက်ဖျက်ရေးနဲ့တခြားဌာနတွေရဲ့ကြီးညာချက်တွေအရဝန်ကြီးချုပ်နာဂျစ်မမမကန်လုပ်တယ်ဆိုတာကိုအခိုင်အမာပြသနေတယ်လို့တရားရေးဝန်ကြီးဟောင်းဇာယစ်အီဘရာဟင်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိုက်တန်ရောက်သတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်ရှင်။ပညာရေးပြုတ်ပြင်းပြောင်းလဲဖို့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုဖမ်းဆီးချုံနှောင်ခြင်းမပြုပါဘူးဆိုတဲ့အစိုးရလွှတ်တော်နဲ့ကျောင်းသားတွေသဘောတူညီလက်မှတ်ထိုးခဲ့တဲ့လေးပွင့်ဆိုင်တွေ့ဆုံမှုဟာတနစ်ပြေသွားပါပြီ။ဒီသဘောတူညီချက်ကိုလေးစားတဲ့အနေနဲ့ထောင်ထဲထည့်ထားတဲ့သပိတ်မောက်ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုအ мян ဆုံးပြန်လွတ်ပေးဖို့လေးပွင့်ဆိုင်ဆွေးနွေးပွဲမှာညှိနှိုင်းဆောင်ရွက်ပေးသူတွေကတောင်းဆိုလိုက်ပါတယ်။ဆန္ဒပြခဲ့သူတွေကိုအစိုးရတဲ့အာဏာလွှဲပြောင်းမပေးခင်ပြုတ်ပြင်ပြောင်းလဲရေးကိုအမှန်တကယ်လိုလားတယ်ဆိုတာကိုပြသတဲ့အနေနဲ့လက်ရှိအစိုးရအနေနဲ့အ мян ဆုံးလွှတ်ပေးတင်ပါတယ်လို့လဲကျောင်းသားသပိတ်ဝန်ရံခဲ့တဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ကျောင်းသားတွေရဲ့နောက်ဆုံးရုံးထုတ်မှုအခြေအနေကိုမဆုမုံကတင်ပြပေးထားပါတယ်ရှင်
။ဟုတ်ပါတယ်ဒီကနေ့အင်္ဂါနေ့မှာတော့လက်ပန်းကျောင်းသားသပိတ်အဖြိုခွင်းခံရပြီးတော့ဖမ်းဆီးခံထားရတဲ့ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုတာယာဝတီ KI တရားရုံးမှာရုံးထုတ်စစ်ဆေးပါတယ်။တာယာဝတီ KI တရားရုံးမှာကျောင်းသားတွေကိုရုံးထုတ်စစ်ဆေးနေချိန်နဲ့တပြိုင်တည်းမှာလည်းရန်ကုန်မှာလည်းကျောင်းသားကောင်းဆောင်တွေကိုထတ်တိုးပုံမှန်ဆွဲဆိုချက်တွေနဲ့ရုံးထုတ်စစ်ဆေးနေခဲ့တာပါ။တရားရုံးထုတ်စစ်ဆေးချိန်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေကတရားရုံးရှေ့မှာအခုလိုကြွေးကြော်ခဲ့ကြပါတယ်
။ဒီမိုကရေစီပညာရေး
ကိုရေးကိုရေး
ကျောင်းသားတမန်တော်များလွတ်လပ်စွာဖွဲ့စည်းခွင့်ရရှိရေး
ကိုရေးကိုရေး
ကိုကျောင်းသားတွေညီရဲလားည
ီရဲ
ဒီကနေ့ရုံကြီးမှာတော့ကျောင်းသားတပိတ်ကိုဖြိုခွင်းခဲ့တဲ့နေရာမှာအဓိကတာဝန်ရှိတဲ့ရဲမှုကိုကျောင်းသားတွေဘက်ကရှင်းနေကစစ်မေးခဲ့တယ်လို့ကျမ်းမာရေးစိုးရိမ်စရာအခြေအနေမှာရှိတဲ့ကျောင်းသားတဦးအာမခံရခဲ့တယ်လို့တရားရုံးထုတ်တွေမှာကျောင်းသားတွေရဲ့ကျမ်းမာရေးနဲ့စားသောက်ရေးတွေအတွက်ကူညီဆောင်ရွက်ပေးနေတဲ့တက်ကြွလှုပ်ရှားသူမအေးခိုင်ကပြောပါတယ်။
ကျောင်းသားတွေကိုရုံးတွေရိုက်တာတွေ၊ကားတွေဖျက်ဆီးတာတွေအဲ့ဒါတွေအဓိကထားပြီးရေးစစ်ပါမှာ။ဒါပေမဲ့သူကတော့ခုမှမသိပါဘူးဆိုတဲ့ဟာနဲ့ပြောတာကအခုမှမသိပါဘူး၊မမြင်လိုက်ပါဘူး၊မသိပါဘူး။နောက်ဆုံးအဲ့ဒီဒီနေပဲဒီနေ့ဒီအခွင့်အရေးပြီးသွားတာဒီရုပ်ထုတ်တော့ဘုံမျိုးနေမကောင်းမှအာမခံတက်တယ်ဘုံကိုအာမခံရတယ်ပေါ့နော်ဘုံမျိုးတယောက်ပဲသူကလက်ရှိအခုရန်ကုန်စစ်အုပ်မှာစစ်အုပ်တက်နေရတယ်တရားချိန်ကြောင့်စစ်အုပ်တက်နေတာပေါ့ဒီတစ်ခါကမာရုပ်ရုံးထုတ်မှာကသူကမင်းတက်တပါပါဘူးမင်းစစ်တဲ့အနန္တဖြစ်ရောရန်ကုန်ကမာရုပ်မှာရုံးထုတ်မှာ
အခုချိန်ဟာဆိုရင်တော့လေးဝင့်ဆိုင်ဆွေးနွေးမှုတွေရဲ့သဘောတူညီချက်မှာပါဝင်ခဲ့တဲ့ကျောင်းသားတပိတ်ပေါ်ဥဆောင်သူကုညီအားပေးသူတွေအပေါ်အရေးယူခြင်းမပြုပါဘူးဆိုတဲ့သဘောတူညီချက်ပေးခဲ့တဲ့တနှစ်ပြည့်ချိန်လည်းဖြစ်ပါတယ်။ကြေညာပေးခဲ့တဲ့အစိုးရလွှတ်တော်ပညာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေဘက်ကအကြမ်းဖက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးတင်ပါတယ်လို့လေးဝင့်ဆိုင်ဆွေးနွေးပွဲတွေဖြစ်မြောက်ရေးမှာညှိနှိုင်းဆောင်ရွက်ပေးခဲ့တဲ့ဒေါက်တာကျော်သူက VOA ကိုပြောပါတယ်
။ထိန်းသိမ်းကြကြကြီးကိုမားတဲ့လုပ်ရည်တွေဖြစ်တယ်။အဲ့ဒီမှာအစိုးရကိုလွှတ်တော်ပါခဲ့ပြီးသား ခုဆိုတချို့ကျောင်းသားတွေဆိုစာရင်းတွေမကြဘူးလေဆက်ပြရလဲကောင်းတယ်တရားကိုအမှု90တင်လာရောပါလို့တရားရေးစနစ်မှာမရှိတဲ့နေရာရှိတယ်အဲ့ဒီအစိုးရအတွက်လည်းလွတ်တော်ကဥပဒေပြောင်းလဲဖို့ကင်တွယ်လိမ့်မယ်လို့ညွှန်နေတယ်အစိုးရမှသူကဒီလူငင်းကမ်းတာခွင့်ပြောကြတောင်းဆိုတဲ့အချိန်မှာသူကတရားစွဲနေတာအပြစ်ခံချပြီးသားလူတွေကအရင်သဗ္ဗတရားလွတ်လို့ရတယ်ဆိုပြီးတော့သူကဆင်ခြင်ပေးတယ်နော်မမတရားစွဲအဖွဲ့အစည်းကဒီအစိုးရနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေဖြစ်တယ်အဲ့ဒီအဖွဲ့အစည်းတွေကတရားစွဲတော်ကိုရုပ်သိမ်းလို့ရှိရင်အများဆုံးပြီးမယ်တဲ့နဲ့အမှုရုပ်သိမ်းကိုရတယ
်မတရားဖန်ဆီးထုတ်နှောင်ထားတဲ့ចောင်းသားတွေကိုလက်ရှိအစိုးရအနေနဲ့အာဏာမလွှဲပြောင်းခင်ကာလနိုင်ငံရေးတိုက်ခါရှိရှိနဲ့ပြုပြင်ပြောင်းလဲမှုကိုလိုလားတယ်ဆိုတာပြသတဲ့အနေနဲ့အများဆုံးပြန်လွတ်ပေးတင်ပါပြီလို့အခုလိုတောင်းဆိုပါတယ
်အခုဖန်ထားတဲ့အခြေခံချက်ကိုကြည့်မယ်ဆိုရင်လည်းအထူးရင်းနှီးကြနေတဲ့ပြည်သားရေးကိုပြောင်းလဲဖို့လုပ်တာဖြစ်တဲ့အတွက်ဘာအပြစ်မှမရှိအောင်ចောင်းသားတွေလုပ်ရတာမှန်ပါတယ်အဲ့တော့မေးခွန်းဒီတိုင်းတော့သူကြီးကမှလည်းပဲကျွန်တော်ကျောင်းသားတွေကိုဒီကိစ္စနဲ့ပတ်သက်လို့မဖောင်းအရင်ယူဆိုပြီးတော့အခုလိုဖန်တာခြင်းအပြင်တော့နိုင်ငံသူနိုင်ငံသားအားလုံးတော့မကောင်းတာနော်အစိုးရတော့လည်းမကောင်းတယ်လို့ကျွန်တော်တို့လည်းအမှန်တန်ကဘာပေါ်မှာဗျအမှန်တန်ရှက်စရာကောင်းပါတယ်ဒီကျောင်းသားတွေဖန်တာတော့တစ်ခုလည်းမဟုတ်တစ်ညလည်းမဟုတ်ပဲနဲ့ပေါ့နော်အဲ့ဒါကြောင့်အများဆုံးလှုပ်ပေးလိုက်မယ်ဆိုရင်အဲ့တော့ဒီစာရေးသူတို့ပြောနေတဲ့မြို့သားပြည်နယ်ပြည်ညာကြီးအားလုံးလူနာတောင်အားလုံးကျွန်တော်ဖိတ်ချမ်းတာကိုချမ်းတာဖြစ်ပါလိမ့်မယ
်လေဗရန်ကျောင်းသားတပိတ်ဖြိုခွင်းခံခဲ့ရတော့ကဖန်စီခံခဲ့ရတဲ့တပိတ်မောက်ကျောင်းသားတွေဝင်းရံပြည်သူတွေအပါအဝင်ကျောင်းသားတွေလွတ်မြောက်ရေးဆူတောင်းပွဲတွေပြုလုပ်လို့ဖန်စီခံထားရတဲ့အနေနဲ့ရရက်ကကျောင်းသားတွေတမတ်သားတမတော်သားကိုယ်စားလှယ်တွေလွှတ်တော်ကထွက်သားဖို့ဆန္ဒပြခဲ့တဲ့တကတာကျောင်းသားခေါင်းဆောင်တွေစားတဲ့နိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကတောင်းဆိုနေကြတာပါဦးသိန်းစိန်ဆိုရလက်ထက်နောက်ဆုံးအကြိမ်လူငင်းချမ်းသာခွင့်ပေးခဲ့တဲ့အချိန်မှာတော့နိုင်ငံရေးအကျဉ်းသားကအနည်းငယ်ပဲပါခဲ့ပြီးကျောင်းသားတွေအလုပ်သမားတွေလယ်သမားရေးတက်ကြွလှုပ်ရှားသူတော်တော်များများအကျဉ်းတောင်နေတဲ့ဖန်စီထိန်းသိမ်းခံနေရဆဲဖြစ်ပြီးထတ်တိုးပုံမှန်တွေနဲ့အမှုရင်ဆိုင်နေရဆဲဖြစ်ပါတယ်ရှင
်မဆုမမေမြန်တင်ပြသွားရပါရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်2015ရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်ရေးပထမဆုံးပါဝင်တက်ရောက်တဲ့လွတ်တော်သစ်စတင်တဲ့ February 1ရက်နေ့မှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆင်းရဲချွတ်တဲ့ကျောင်းသူကျောင်းသားတွေအတွက်ရည်ရွယ်ပြီးမျှဝေခြင်းဆိုတဲ့လူမှုကူညီရေးအစီအစဉ်တစ်ရပ်ကိုစတင်လိုက်ပါတယ်ပြည်စုံသူတွေထံကနေလိုအပ်နေသူတွေထံစီစဉ်မှုတရက်ကိုအကောင့်ထဲပေါ်မဲ့ဒီအစီအစဉ်မှာဒီပြည်လုံးအတိုင်းအတာနဲ့ပြည်သူတွေပါဝင်ကူညီကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကပန်ကြားလိုက်ပြီးပရဟိတစိတ်စိတ်ပါဝင်စားသူတွေကလည်းဒီလူမှုကူညီရေးအစီအစဉ်ကိုကြိုဆိုပါတယ်။တင်ပြပြေစုံကိုတော့ VOA သတင်းထောက်မြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်
။တိုင်းပြည်ပြန်လည်တည်ဆောက်တဲ့နေရာမှာပြည်သူတွေရဲ့အခန်းကဏ္ဍကအဓိကကျတာမို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ပြုလုပ်တဲ့မျှဝေခြင်းဆိုတဲ့ပြည်သူတွေအချင်းချင်းမျှဝေကူညီနိုင်မဲ့လူမှုရေးအစီအစဉ်တရက်ကိုပရဟိတလှုပ်ဆောင်သူတွေနဲ့ပြည်သူတွေကကြိုဆိုလိုက်ပါတယ်။ကျေးလက်ဒေသတွေနဲ့မြို့ပေါ်စင်ကြေပုံးရက်ွက်တွေကကျောင်းတက်နေတဲ့ကျောင်းသူကျောင်းသားတွေမှာကျောင်းသုံးဗလာစာအုပ်၊တင်ယိုးညွန်းတန်းစာအုပ်တွေအပြင်ပြည်သူတွေအနေနဲ့တနနိုင်ငံလုံးမှာရှိတဲ့နီးစပ်ရာမြို့နယ်ရက်ွက်ကြီးရွာအုပ်စုတွေမှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးတွေကိုပေးပို့လူရန်ကြဖို့ဒေါန်ဆန်းစုကြည်ကဖေဖော်ဝါရီ၁ရက်နေ့ထုတ်ဒီလိုင်းစာဆောင်ကနေတဆင့်မြတ်တာရက်ခံပန်းကြားလိုက်တာပါပြည်စုံတဲ့သူတွေစီကနေပိုရှင်နဲ့ပစ္စည်းတွေကိုလိုအပ်နေတဲ့သူတွေစီလက်ဆင့်ကမ်းပြီးပြည်သူတွေကိုယ်တိုင်တိုင်းပြည်ကိုပြန်လည်တည်ဆောက်ရေးမှာပါဝင်နိုင်မဲ့မျှဝေခြင်းအစီအစဉ်ကိုပြည်သူတွေကလည်းစိတ်ဝင်စားနေကြတယ်လို့ပရဟိတသမားမခင်နင်းကြည်သားကအခုလိုပြောပါတယ
်နိုင်ငံပြန်လည်ထူထောင်တဲ့နေရာမှာဒီပြည်သူတွေအားလုံးကကိုယ်မှရှိတဲ့ပစ္စည်းတွေကိုယ်မှရှိတဲ့ပစ္စည်းတွေကိုနိုင်ငံပြန်လည်ထူထောင်ဖို့နိုင်ငံထူထောင်တဲ့နေရာမှာအချိုးရှိတဲ့နေရာမှာပြန်သုံးဖို့အဲ့ဒီလိုမျိုးအစီအစဉ်တစ်ခုကိုအစာပြည့်ရဲ့ဒါကရေလိုကျောင်းတော်ကလာစားဟုတ်တယ်အဝတ်စားတွေနဲ့အစာပြည့်ရဲ့တို့ကဒီမှာထင်နေရှင်တိုင်ရန်ကောင်းတဲ့စီစဉ်ပါလူတို့ကသူတို့လည်းပါဝင်တဲ့ကဏ္ဍတစ်ခုဒီနိုင်ငံပြန်လည်ထူထောင်ရေးမှာကိုကဘာမှသင်္ကန်းမမဟုတ်ခင်းနဲ့ပါဝင်လို့ရတဲ့ကဏ္ဍတစ်ခုဖွင့်ချပေးလိုက်တဲ့အတွက်လူတို့ကအတိုင်းထက်ဆုံးစိတ်ဝင်စားလိမ့်မယ်လို့ကျွန်မကညွှန်နေတယ်နောက်တစ်ခုကစိတ်ဝင်စားတဲ့သူတွေလည်းတော့အများရှိနေအောင်ကျွန်တော်တို့တွေ့ရတယ်ရှင်အခုဆိုရင်နေဒီမှာဆိုရင်ဒီရုံးချုပ်ကိုဒီပစ္စည်းတွေပို့ဖို့ဆက်သွယ်နေတဲ့သူတွေရှိတယ်လို့ကျွန်မကပြောပါတယ်ရှင်
မြဝေချင်းအစီအစဉ်ဟာလိုအပ်နေသူတွေအတွက်အင်အားကြီးတစ်ခုဖြစ်လာမှာဖြစ်ပြီးနိုင်ငံသစ်တည်ဆောက်ရမှာပြည်သူတွေအချင်းချင်းကူညီပြီးလိုအပ်မှုတွေကိုအနည်းနဲ့အများဖြည့်ဆည်းပေးနိုင်မှာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကသူ့ရဲ့ပန်ကြားချက်ထဲမှာထည့်သွင်းပြောဆိုထားပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ဆောင်မဲ့ဒီအစီအစဉ်ကိုထိထိရောက်ရောက်လုပ်နိုင်ဖို့လိုပြီးဝေးလံခုံတည်ပြီးချို့တဲ့တဲ့ကျောင်းသူကျောင်းသားတွေလက်ထဲအထိတကယ်ရောက်မယ်ဆိုရင်တော့ပိုအကျိုးရှိမယ်လို့တဘာဝဘေးစာနာကူညီရေးအဖွဲ့ကကိုသူရင်စိုးကပြောပါတယ်။
ဒီကတော့ကောင်းတာကောင်းတာပေါ့နော်ဒီလိုမျိုးဒီအခုဒီလိုမျိုးကျောင်းသုံးပလာဆိုတော့ကျောင်းသားတွေအတွက်လိုအပ်ချက်တွေဆိုတော့ကောင်းတယ်ခင်ဗျ။ဒါပေမဲ့တို့တကယ်ဟိုအဓိကဖြစ်တာဟိုနေစုံနေပြားကျောင်းနေဆိုတော်တော်ကြီးကိုဆိုးရယ်ခင်ဗျ။ကျွန်တော်သွားခဲ့တာလေလေအဲ့ဒီအထိရောက်နိုင်မယ်ဆိုရင်တော့ကိုပြီးအဆင်ပြေတယ်
။မြို့နေနဲ့ရကြီးအစ်စင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေအနေနဲ့ပြည်သူတွေကိုမျှဝေခြင်းအစီအစဉ်နဲ့ပတ်သက်လို့အသိပေးပြီးတကယ်လိုအပ်နေတဲ့ကျောင်းသူကျောင်းသားတွေရဲ့စီရင်ကို ဖေဖော်ဝါရီ9ရက်နေ့ကနေတပတ်အတွင်းကောက်ယူရမှာဖြစ်သလိုလူရန်ပစ္စည်းတွေကိုဧပြီလနောက်ဆုံးထားပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေအနေနဲ့ချို့တဲ့တဲ့ကျောင်းသူကျောင်းသားတွေတဦးချင်းစီကိုအင်တန်ရာရောက်ပေးပို့သွားဖို့လည်းညွှန်ကြားထားပါတယ်။ပြည်သူတွေအချင်းချင်းအပြန်အလှန်အကူအညီပေးနိုင်မဲ့ရောက်ဝေချင်းလူမှုကူညီရေးအစီအစဉ်နဲ့ပတ်သက်လို့ပရဟိတလုပ်ငန်းတွေအပေါ်စိတ်ပါဝင်စားတဲ့မဆဆာယူကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။ချို့ဆိုတာပေါ့အဲ့လိုမျိုးလုံနိုင်လေပိုကောင်းလေပေါ့အဲ့လိုမျိုးလုံနိုင်တော့ဝိုင်းဝန်းကူပြီးကူပေးရမှာပေါ့နော်အဲ့လိုမျိုးဆိုရင်တော့အဲ့လိုတော့လုံတဲ့နဲ့အချိန်ရောက်ပြီလေအဲ့ဒါကအဲ့လိုမျိုးပေါ့လက်ရရောက်ဖို့အနေထားတို့ကအရန်ကိုလိုအပ်နေပြီလေကလေးတွေတကယ်ရှားပါရန်ကုန်မြို့တွေမှာလာဒီလောက်ဟိုမှာမဖြစ်ပြီမဲ့တကယ်ရှားပါတဲ့နေရာမှာဆိုရင်တော်တော်ခက်ခဲတယ်ကျောင်းတော့ဘလာစာအုပ်ဆိုရင်ဆက်တော့ပုံမြင်စာအုပ်တွေတော့မသိရလူတွေကအများကြီးပဲအဲ့လိုမျိုးဖြစ်နေရဲ့ကျောင်းသားလေးကြီးအများကြီးပဲလေ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရန်ကုန်မန္တလေးအပါအဝင်အခြားပြည်နယ်နဲ့တိုင်းဒေသကြီးတွေကစေတနာရှင်တွေရဲ့လူရန်ပစ္စည်းတွေကိုလက်ခံသွားမှာဖြစ်ပြီးရန်ကုန်မန္တလေးမြို့ကြီးတွေကရမယ့်လူရန်ပစ္စည်းအချို့ကိုတော့ရေဘေးစစ်ဘေးရှောင်နဲ့ဝေးလံခုံတည်တဲ့ဒေသကကျောင်းသူကျောင်းသားတွေအတွက်လည်းတီးတန့်ပေးပို့သွားမှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မခွဲခြားတဲ့သဘောထားကိုပြသဖို့အတွက်ပြီးခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကရွေးချယ်မခံရတဲ့မြို့နယ်တွေမှာဒီမြောက်ဝေချင်းအစည်းအဝေးကိုပိုပြီးအလေးထားဆောင်ရွက်ဖို့လည်းအစည်းအဝေးအသေးစိတ်မှဖော်ပြထားပါတယ်ရှင်။
ရရှိများရှင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကလွတ်တော်သည့်အတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌတာဝန်တွေကိုပါတီတွင်းနဲ့ပါတီပြင်ပကနိုင်ငံရေးခေါင်းဆောင်တွေကိုပါတာဝန်ပေးရလိုက်ပါတယ် NLD ရဲ့အစီအစဉ်ဟာတိုင်းရင်းသားစီလုံးညီညွတ်ရေးပြန်လည်တည်မြဲရေးအတွက်ရည်ရွယ်တဲ့လုပ်ရက်အဖြစ်ကြိုးစားသူတွေရှိပေမဲ့ဝေဖန်မှုတွေလည်းရှိနေတာပါ NLD အနေနဲ့ပါတီပြင်ပကနိုင်ငံရေးသမားတွေကိုနေရာပေးခြင်းအပြင်နိုင်ငံရေးအရာအဆိုအကောင်ဘလို့ရလဒ်မျိုးတွေခံစားရနိုင်တယ်ဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့တောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။ဒီကနေ့ည9:00နာရီဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်တင်ပြချင်ပါတယ်။ထိုင်းနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကငါးဖမ်းလေပေါ်မှာအယောင်စားခံထားရတဲ့မြန်မာ32ဦးကိုပြီးခဲ့တဲ့ကြာရပတေးနေ့ကကယ်ဆယ်ခဲ့ပြီးတဲ့နောက်ထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေကမနေ့ကသတင်းစာရှင်းလင်းပွဲတရက်ပြုလုပ်ခဲ့ပါတယ်။ဒီပွဲကိုဘန်ကောက်ကမြန်မာတန်ယုံကဒုတိယအတွင်းဝန်နဲ့အလုတ္တမတန်အရာရှိတို့လည်းတက်ရောက်ခဲ့ပါတယ်။အကြောင်းဆုံးကတော့ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံဖူကက်ကမ်းခြေဖေရော့ငါးဖမ်းလေစိတ်ကစီရီပေါ်မှာရောင်းစားခံရတဲ့မြန်မာနိုင်ငံသား32ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကထိုင်းလူကုန်ကူးမှုတပ်ဖြတ်ရေးတွေရဲ့အကူအညီနဲ့ကြာသပတေးနေ့ညနေပိုင်းမှာကယ်တင်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းရနာပိုင်တွေကထိုင်းနိုင်ငံအနေနဲ့လူကုန်ကူးမှုတပ်ဖြတ်ရေးတွေလှုပ်ဆောင်နေတဲ့အကြောင်းသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါထိုင်းနိုင်ငံဆိုင်ရာမြန်မာလူသမားတန်အရာရှိဦးလာထွန်းကသတင်းစာရှင်းလင်းပွဲမှာရောင်းစားခံရတဲ့မြန်မာနိုင်ငံသားတဦးကိုတက်တဲ့အဖြစ်ခေါ်လာတဲ့အကြောင်းအခုလိုရှင်းပြပါတယ်
သူတုံးရှင်းတော့ရှင်းတာပါခဏရောင်းရှင်းတာပါရှိတယ်လူသမားတယောက်သူ့ကိုရှင်းမှထိုင်ခိုင်းလာပြီးတော့ထိုင်ခိုင်းလာပြီးတော့သတင်းစာရှင်းလို့တော့ပါတယ်တော်တော်များကြီးပဲသူကသူတို့ထားဟိုဘာလဲထိုင်းနိုင်ငံလူကုန်တာဖွေးတော့ပါနော်အများမျိုးလုပ်နေအဆိုရပိုင်းနိုင်ငံဆိုရပိုင်းနိုင်ငံဟိုမြန်မာနိုင်ငံတန်ယုံပူဇော်ဖို့ဥထင်းကိုတော့မေးတာရှိတယ်ထိုင်းနိုင်ငံမှာဆက်ဆက်မလို့ရှိတယ်ဆိုသူကတော့ကောက်ပါတယ်ပေါ့နော်ရှိကိုဆက်လက်ပြီးတယ်ဟိုကောက်ကိုလည်းရှင်ရနေတယ်ဆိုလို့ဖြစ်ခဲ့တယ်အဲ့ဒီအချိန်မှာတရားမြန်မာနိုင်ငံသားတယောက်ကိုခေါ်လာတာခေါ်လာတာမှာသူကလေးနာမည်တော့ဆူမိုးပါဆူမိုးသူကရန်ကုန်ပဇွန်တော်မြို့နေကပါအတက်ကသုံးဆင်းနေနေရှိဟိုရောက်လာတာကလွခင်းတနေ့ကျော်လောက်ရောက်လာတာကျွန်တော်ကဟိုကျွန်တော်မြန်မာနိုင်ငံသားဖြစ်တဲ့ဒီကတော့ဟိုပွေးစားအောင်နိုင်လေပွေးစားအောင်နိုင်မွေပြေနေကလို့ပြောတယ်ထိုင်းနိုင်ငံမှာအလို့ရမယ်ဆိုခေါ်လာတာပေါ့ခေါ်လာပြီးတော့ဒီကိုရောက်ဒီကမှာမြို့ရေလုံးကပဲရောက်တော့တယ
်လူကုန်ကူးခံရသူတွေဟာပန်းရောင်ကက်လို့ခေါ်တဲ့အလို့လို့ခွင့်ကက်ပြားများရရှိသူတွေပါဝင်တယ်ဆိုပြီးပြီးခဲ့တဲ့အပတ်ကလူကုန်ကူးခံရသူတွေကပြောဆိုခဲ့တာပါဒီကိစ္စကိုတော့အလို့သမားတန်အရာရှိကအခုလိုဖြေသွားပါတယ် ပါလာမပါတော့ကျွန်တော်မသိဘူးအဲ့ဒါကိစ္စတော့ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဖြေဖြေနေပါဘူးခင်ဗျအခုလိုမျိုးထိုင်းနိုင်ငံတွင်းမှာမြန်မာတွေလူကုန်ကူးခံရတာတွေအပြင်အခက်အခဲတွေကြုံတွေ့နေရတာနဲ့ပတ်သက်လို့လူကုန်ကူးခံရသူတွေကိုကယ်ဆယ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဒီကနေ့စတင်တဲ့ပြည်သူ့လွှတ
လို့သမားတွေနေ့တိုင်းနေ့လုပ်နေတာကျွန်တော်တို့ဘာဝင်ကြောကျင်တဲ့အဖွဲ့ကြီးတွေကပြောနေကြတာက၄-၅မိနစ်ရှိမယ်ပြောထားကြတယ်ဒီလူသမားတွေအကုန်လုံးဟာပတ်တဲ့လို့ဒင်းအန်ဒီများတဲ့အလို့တက်ခက်ခက်ပင်မတဲ့အလို့ဂုံတိတ်ခါမဲ့တဲ့အလို့အန်ဒီများတဲ့နန်းစော်တဲ့အဲ့ဒီလိုအလို့တွေကိုပင်ပင်ပန်းပန်းလောက်ရတဲ့အလို့သမားတွေဖြစ်တယ်ဒီအလို့သမားတွေကမြန်မာနိုင်ငံကိုနေ့တိုင်းလတိုင်းကိုပို့နေတဲ့ပိတ်ဆံတဲ့မြန်မာနိုင်ငံမှာရှိတဲ့တမန်လူတန်းစားတွေအကုန်လုံးဟာပညာသင်နေရတဲ့သမင်းရှားနေကြတဲ့ရွာကလမ်းကိုလုံးနေကြတဲ့ဒီနေ့တက်လာတဲ့ NLD ဆိုတာဒီနေ့စပြီးတော့မှဖွင့်တဲ့ဒီသူ့လွှတ်တော်မှာတခြားသောတိုင်းပြည်နဲ့လူမျိုးအတွက်နှိမ့်ပေါင်းများစွာအုပ်ချုပ်လာတဲ့ဆီယနာရှင်စနစ်အောက်ကဖုတ်ဖက်ခါပြီးထားတဲ့အခါမှာပြုပြင်ကြရတယ်တော့အများကြီးပေါ့ဒီလောက်၄-၅သန်းပမာဏများပြောတဲ့အလုသမားတွေနေတိုင်းဒုက္ခအမျိုးစုံရောက်နေတဲ့အလုသမားတွေရဲ့ကိစ္စကိုအလျင်အမြန်ဆုံးအကာအကွယ်ပေးပါလုံခြုံမှုကိုပေးပါကျွန်တော်မိတ္တရာခံကြောင်းမယ
်ထိုင်းနိုင်ငံတွင်အလောက်ကန်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသားတွေတဲ့ကတချို့ဟာလူကုန်ကူးခံရပြီးများသောအားဖြင့်ငါးဖက်လေတွေနဲ့ရေထက်ပစ္စည်းတွေထုတ်လုပ်တဲ့အလုပ်ရုံတွေမှာရောင်းစားမှုခံနေရတယ်ဆိုပြီးလူအခွင့်အရေးအဖွဲ့တွေကဆိုထားပါတယ်လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူကုန်ကူးမှုတက်ချေရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုတီယာတူးလို့ခေါ်တဲ့စောင့်ကြည့်စီရင်ထဲမှာထည့်ထားပေမဲ့မြန်မာနိုင်ငံသားရွှေပြောင်းလုပ်သမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနိုင်ငံကတော့တီယာ3အစိုးဆုံးအဆင့်ကိုတတ်မှတ်ခံထားရပါတယ်။လူကုန်ကူးမှုတက်ဖြည့်ရေးဆိုင်ရာထိုင်းနိုင်ငံရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးအမေရိကန်စောင့်ကြည့်လေ့လာရေးအဖွဲ့တစ်ဖွဲ့ကပြီးခဲ့တဲ့ပတ်ကပဲကွင်းစင်ပြီးလာရောက်လေ့လာခဲ့တာပါ။ဒီနှစ်လပိုင်းမှာထုတ်ပြန်မဲ့တစ်ကမ္ဘာလုံးမှာလူကုန်ကူးမှုတက်ဖြည့်ရေးဆိုင်ရာအစီရင်ခံစာအတွက်ထိုင်းနိုင်ငံကိုလာရောက်လေ့လာခဲ့တာလည်းဖြစ်ပါတယ်ရှင်
။မအေးအေးမမင်းမြန်တင်ပြတော်တော်ပါရှင်။VOA ရုပ်မြင်သံကြားအစီအစဉ်ကိုဒီကနေ့ညနေခင်းရေဒီယိုအစီအစဉ်ပြပချင်းည9နာရီနဲ့9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Joro ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြည်စုံတော့မှာပါကြန့်ရှင်နေတဲ့အချိန်တွင်တည်င်းချင်းချုပ်ကိုမတင်ငေးထိုက်ကပြောပြပေးပါအောင်ရှင
် American ပြည်တော်စု Iowa Caucus လို့ခေါ်တဲ့ Iowa ပြည်နယ်ရင် Republican Party ရဲ့ပါတီရင်းသမ္မတလောင်းအမည်တွင်သွင်းမှုတွေမှာအထက်လွှတ်တော်မှ Ted Cruz ကဘီလီယံနာတထေးကြီး Donald Trump ကိုအနိုင်ရပါတယ်။ Democratic Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ဘားမောင်အထက်လွှတ်တော်မှ Bernie Sanders တို့ကတော့မဲရလအတူတူနှိပါရရှိခဲ့ပါတယ်။ Texas လွှတ်တော်မှ Ted Cruz ကထောက်ခံမဲ28ရာခိုင်နှုန်းရရှိခဲ့ပြီးတနိုင်ငံလုံးအတိုင်းအတာနဲ့လူကြိုက်များမှုမှာထိတ်တန့်ပြေးနေတဲ့ Donald Trump ထက်သုံးမှတ်ခွဲအသာစီးရခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်၅နှစ်ကြာပြည်ပခန့်တွေအဆုံးသတ်ရေးမရေရာလှတဲ့တဆင့်ကန်ဆွေးနွေးမှုတွေကတော့ဒီကနေ့အင်ကာနေမှာဒုတိယမြောက်နေ့အဖြစ်ချင်းနှင်းဝင်ရောက်ခဲ့ပါပြီ။နှစ်ဖက်စလုံးတို့ကလည်းစိတ်စေတနာမမှန်ဘူးဆိုပြီးတစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုနေကြပါတယ်။ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Stephen D. Mistura ကတော့ဒီကနေ့မှာဆီးရီးယားသမ္မတ Bashar al-Assad ရဲ့ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးခဲ့ပါတယ်။ IS အဆွန်ရောက်တွေကိုခြေမှုံရေးနိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေကလမ်းကြောင်းမှန်ပေါ်မှာရှိနေပြီလို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လီဗျားနဲ့အီရတ်နိုင်ငံတွင်တည်ငြိမ်အေးချမ်းရေးအတွက်ထောက်ပံ့ဖြစ်စေဖို့ဒီထက်ပိုလှုပ်ဖို့လိုတယ်လို့လည်းသတိပေးပါတယ်။နိုင်ငံပေါင်း20လောက်ကကိုယ်စားလှယ်တွေနဲ့ IS အဆွန်ရောက်တွေကိုတိုးမြှင့်ခြေမှုံရေးဆွေးနွေးကြမယ်။ရောမမျိုးတော်ကဝင်ကြီးအဆင့်ဆွေးနွေးပွဲအဖွင့်မှာဝင်ကြီးကယ်ရီမိန်ကွန်းပြောဆိုခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံမှာ2009ခုနှစ်အတွင်းပျောက်ဆုံးခဲ့တဲ့ American FBI ဝန်ထမ်းအောင် Robert Levinson ကိုရှာဖွေရေးဆောင်ရွက်ချက်တစ်ခုအနေနဲ့ American ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI က Farsi ဘာသာစကားနဲ့ Facebook စာမျက်နှာတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ Robert Levinson ကိုပြန်ရရေးသတင်းအချက်အလက်တွေပေးနိုင်သူကိုဒေါ်လာ5သန်းစုကြည့်အဖြစ်နဲ့ American အစိုးရကကန့်လန့်ထားပါတယ်။ဒါပေမဲ့သူပြောင်းဆုံးမှုနဲ့ပတ်သက်ပြီးဘယ်နေရာမှာဘလို့အခြေအနေမျိုးရှိနေတယ်လဲဆိုတာကတော့ပဟေလိစံစံရှိနေစေဖြစ်ပါတယ်
။သ တရင်ချင်းချုပ်ကမတင်ငိထိုက်ကပြောပြပေးတော်ရပါဒီညနေခင်းအတွက်စီစဉ်ထုတ်လို့ရေမှုကကိုအောင်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA American အသံညနေညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9နာရီနေ့စိန်တိုင်းထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965 လိုင်းဒိုမီတာ52 kHz 5855နဲ့လိုင်းလာမီတာ190 kHz 1505ရုကနေဖန်ယူနာစနိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်
This program has come to you from the Voice of America, Washington.